ီဂျစ်နိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဆက်ပြီးဖြစ်ပေါ်နေတာနဲ့ပေါ်တူဂီနိုင်ငံကညွန်ပေါင်းအစိုးရအဖွဲ့ရဲ့ကံကြမ္မာမရေမရာဖြစ်နေတာတွေကြောင့်ဗုဒ္ဓဘူးနဲ့အာရှနဲ့ဥရောပဈေးကွက်တွေဟာကျဆင်းနေတာတွေ့ရပါတယ်။နယူးယောက်ဈေးကွက်မှာလည်းရေနံစိမ်းတစ်စီးကို$102ဖြစ်သွားတာမို့ဒါဟာ14လအတွင်းမှာအမြင့်ဆုံးရေနံစိမ်းပါ။အီဂျစ်နိုင်ငံရေးမတည်ငြိမ်မှုကနေအရှေ့လယ်ပိုင်းဒေသကရေနံတင်ဖို့ရမှာအဓိကလမ်းကြောင်းဖြစ်သုံးတဲ့ Suez 2မြောင်းပိတ်ဆို့မှုတွေဖြစ်မှာကိုရေနံရင်းနှီးမြှုပ်နှံသူတွေစိုးရိမ်နေကြပါတယ်။ဟောင်ကောင်ကဟန်ဆန်ဈေးကွက်ကလည်း1.5အထိကျဆင်းသွားသလိုလန်ဒန်ဖရန့်ဖူ့နဲ့ပြင်သစ်ဈေးကွက်တွေအားလုံးဟာလည်း1ရာနှုန်းကျော်ကျဆင်းသွားတာပါ။ American ဈေးကွက်တွေကတော့ချက်တပရင်းနဲ့လွတ်လပ်ရေးအချို့ဈေးကွက်ဆော့ဆော့ပိတ်လိုက်ချိန်မှာမဆိုးဇလောက်ပဲအစုရှယ်ယာဈေးတွေတက်ခဲ့ပါတယ်။အခုလိုကမ္ဘာဈေးကွက်တွေကမကမဖြစ်နေချိန်မှာကမ္ဘာစီးပွားရေးဈေးကွက်မှာဒုတိယအကြီးမားဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကစီးပွားရေးအထနှေးနေတယ်လို့ဥရောပမှာစီးပွားရေးဆက်ပြီးကျဆင်းနေတာကြောင့်အခြေအနေကပိုပြီးဆိုးနေတာပါဒီအခြေအနေမှာအမေရိကန်နိုင်ငံကတောက်ကြမ်းနဲ့ထုတ်မဲ့အလုတ်ကိုင်းခွင်လန်းဆိုင်ရာအစီရင်ခံစာမှာအခြေအနေမကောင်းပါကိုစီးပွားရေးလုပ်ငန်းရှင်တွေကစိုးရိမ်နေကြပါတယ်တရုတ်နိုင်ငံကဝန်ဆောင်မှုကဏ္ဍတွေနဲ့ဆက်မှုလုပ်ငန်းတွေရဲ့အခြေအနေကတော့လွန်ခဲ့တဲ့6လကလေးကကျဆင်းနေတာဖြစ်ပြီးဇွန်လထဲမှာတော့အနှိမ်ဆုံးအနေထားဖြစ်ခဲ့တယ်လို့စစ်တမ်းတွေမှာဖော်ပြပါဗျာ။